NLD အစိုးရဖွဲ့နိုင်ရင်တော့ဆန်းစုကြည်အနေနဲ့အစိုးရဖွဲ့ကိုဦးဆောင်ကြီးကြပ်သွားမှာဖြစ်တယ်လို့ရွေးကောက်ပွဲမှာတရားယာကိုင်နှုံနိုင်ခဲ့ရင်တောင်ပြိုင်ဘက်တွေကိုလုံးဝအနိုင်ယူတာမျိုးမဟုတ်တဲ့အမျိုးသားပြန်လည်တင့်မြတ်ရေးအစိုးရဖြစ်စေရမယ်လို့ NLD ဥက္ကဋ္ဌဒေါက်အောင်ဆန်းစုကြည်ကပြောလိုက်ပါတယ်ရွေးကောက်ပွဲမတိုင်ခင်အခြေအနေတွေပြဿနာရက်တွေနဲ့ပတ်သက်လို့ရွေးကောက်ပွဲကော်မရှင်ရဲ့ကင်တွယ်ဖြည့်ဆည်းမှုအားနည်းနေတယ်လို့လည်းဝေဖန်ခဲ့ပါတယ်ဒီကနေ့သူ့ရဲ့ရန်ကုန်နေအိမ်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲကိုသတင်းသွားရောက်ယူခဲ့တဲ့ကိုသားညွန့်ဦးကအသေးစိတ်ပြောပြပေးပါမယ်ရှင
်အခုဒီဒေါ်စန်းစုကြည်ရဲ့ရွေးကောက်ပွဲမတိုင်ခင်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာတော့ဒီရွေးကောက်ပွဲမတိုင်ခင်အကျိုးအခြေအနေနဲ့ပတ်သက်လို့သူတို့စိုးရိမ်ချက်တွေကိုအဓိကထားပြီးတော့ပြောပါတယ်အဲဒီမှာဆိုလို့ရှိရင်ဒီရွေးကောက်ပွဲကော်မရှင်ကနေပြီးတော့ဒီကြိုတင်မဲ့ဆန္ဒပေးမှုတွေမှာချုပ်ပြဿနာတွေကြုံနေရတဲ့ပတ်သက်လို့မဖြေရှင်းတဲ့ကိစ္စတွေဒါအပြင်ဒီ NLD ပါတီကနေပြီးတော့ဒီရွေးကောက်ပွဲကော်မရှင်ကိုတိုင်တန်းထားတဲ့ကိစ္စတွေဒီနဲ့ပတ်သက်ပြီးတော့ရွေးကောက်ပွဲကော်မရှင်ရဲ့ဘက်ကနေဘာမှတုံ့ပြန်ဆောင်ပေးမှုမရှိတာဒီအခြေအနေပေါ်မှာသူထောက်ပြပြီးတော့ပြောဆိုသွားပါတယ
် We have also been very concerned about the lack of enthusiasm on the part of the UEC to ensure
ရွေးကောက်ပွဲကော်မရှင်အနေနဲ့လွတ်လပ်ပြီးညှက်ထားတဲ့ရွေးကောက်ပွဲတရားဖြစ်စေဖို့ဆောင်ရွက်တာတွေအားနည်းနေတဲ့အပေါ်မှာအလွန်ပဲစိုးရိမ်မကင်းဖြစ်ရပါတယ်။တချို့နိုင်ငံရေးပါတီတွေနဲ့တတိပုဂ္ဂလတွေဘက်ကလည်းရွေးကောက်ပွဲကော်မရှင်ကချမှတ်ထားတဲ့စီမင်းစီကံချိုးဖောက်မှုတွေအပေါ်မှာကျမတို့အနေနဲ့အချိန်ချင်းတိုင်ကြားခဲ့ပါတယ်။ဒါပေမဲ့လည်းကော်မရှင်ဘက်ကနေအရေးယူကင်တွယ်မှုအနည်းချင်းပဲရှိခဲ့ပါတယ်
။သမ္မတဦးသိန်းစင်ရဲ့ပြည်တွင်းခီးစဉ်လှည့်လည်မှုနဲ့ပါတီစည်းရုံးရေးလှုပ်ဆောင်မှုရှုပ်ထွေးနေတဲ့အခြေအနေပေါ်မှာလည်း NLD ဘက်ကနေပြီးတော့ကော်မရှင်ကိုတိုင်ကြားမှုရှိခဲ့တယ်လို့သိရပါတယ်။လာမယ့်ရွေးကောက်ပွဲမှာမဲပေးဖို့ရွှေပြောင်းမြန်မာလူမျိုးလုပ်သားတွေဒီမြန်မာနိုင်ငံတည်းပြန်လာတဲ့နေရာမှာနေဆက်ကိတ်တွေမှာအနှောက်အယှက်ပေးခံရတဲ့အခြေအနေတွေရှိတယ်ဆိုတဲ့အပေါ်မှာလည်းစိုးရိမ်မကင်းတဲ့အကြောင်းဒေါက်တာဆန်းစုကြည်ကပြောသွားပါတယ်ရွေးကောက်ပွဲစီယုံရေးနဲ့ပတ်သက်လို့တချို့နေရာတွေမှာကန့်သတ်ခံရတာတွေချိန်ချောက်ခံမှုတွေရှိခဲ့ပေမဲ့သူတို့အနေနဲ့မဲဆွယ်စီယုံမှုတွေကိုမရက်တန့်စီပဲဆက်ပြီးတော့လှုပ်ဆောင်နိုင်ခဲ့တယ်လို့လည်းဒေါက်တာဆန်းစုကြည်ကပြောပါတယ်
ကိုယ်ကြောင့်ပြဿနာဖြစ်လို့ရှိရင်ဒါမှမဖြစ်တဲ့နေကိစ္စမှာကျမတို့ရဲ့ကိုယ်စီလောင်းနေတာနှစ်ပတ်ပဲမျက်စွယ်ပိုင်းကိုရတဲ့ကံအဲ့ဒီတော့တခြားတပ်မြေတွေမှာဘုံပြုံးမျက်စွယ်ပိုင်းကြီးရှိပါဦးမဲပေးတဲ့ခါကြပြီးရှင်တော့လေးလာပြီးဘုံပြုံးပေးမယ်လို့တော့ပြောပါတယ်ဒါကတော့ဟိုရွေးကောက်ပွဲလေးမှာမဆောင်ရှင်
အခုလာမယ့်ရွေးကောက်ပွဲဟာပြီးခဲ့တဲ့1990ခုနှစ်2010ခုနှစ်ရွေးကောက်ပွဲနိုင်ငံရေးအခြေအနေတွေနဲ့မတူညီဘူးဆိုတာကိုပြောခဲ့သလိုပဲရွေးကောက်ပွဲပေါ်မှာကြီးကြပ်မဲ့ကော်မရှင်အတွက်အဓိကရင်းကြီးတာကတော့ရွေးကောက်ပွဲမတက်မှမှုတွေကိုဘလို့ကင်တွယ်မလဲဆိုတာဖြစ်တယ်လို့လည်းပြောပါတယ်။ဘင်းသာရှင်းလင်းပွဲအတွက်မှာမိကုံအများစုကတော့ NLD ကနေပြီးတော့အစိုးရဖွဲ့နိုင်ခဲ့ရင်ဒေါက်တာဆုကြည်ဘလို့ဥဆောင်မလဲဆိုတဲ့မိကုံနေဖြစ်ပါတယ်။သူ့အနေနဲ့သမရမလုံနိုင်ပြီမဲ့လို့ NLD အစိုးရဖွဲ့ကိုကြီးကြပ်သွားမယ်ဆိုတာကိုဒေါက်တာဆုကြည်ကအခိုင်အမာဖြေပါတယ်။ NLD နိုင်လို့ရှိရင်သမရဘသူဖြစ်မလဲဆိုတဲ့မိကုံကိုမဖြေပြီမဲ့ NLD ကတင်မဲ့သမရဟာ NLD ရဲ့မူဝါဒတွေကိုလိုက်နာဆောင်ရမှာဖြစ်ပြီးတော့သူ့အနေနဲ့ကအဲ့ဒီအစိုးရဖွဲ့ကိုကြီးကြပ်သွားမယ်လို့ပြောပါတယ်။ဒါမှလို့လေ NLD အစိုးရဖွဲ့နိုင်ခဲ့လို့ရှိရင်အ ਨੇ စုကိုသူတို့အနိုင်ယူတာမျိုးမဖြစ်စေရပါဘူးလို့အာမခံပြောသွားပါတယ်
။ Yes, the NLD wins a local league, which I hope we do, and I've always said that we want to win 100%. No, you're splitting heads, and what I may do in 90 or 99.
NLD အနေနဲ့အပြတ်အသတ်နိုင်ရမယ်။တရားရဂိုင်းနှုံးအနိုင်ရမယ်ဆိုရင်တောင်မှအစင်လာကောင်းတည့်ရထူထောင်နိုင်မယ်။ဒီလိုမျိုးအမျိုးသားရင်ကြားစီအစိုးရတရားကိုဖွဲ့ဖွဲ့သွားပါမယ်။လုံးဝအနိုင်ပိုင်သိမ်းယူတဲ့အခြေအနေမျိုးမဖြစ်စေရပါဘူး
။ရွေးကောက်ပွဲမှာ NLD အနေနဲ့ပြိုင်ဘက်အာဏာရအချက်ခံရေးပါတီနဲ့အဓိကပြန်ဆိုင်တာမျိုးဖြစ်ပြီးတော့တိုင်းသားပါတီတွေကိုသူတို့ပြန်ဆိုင်တာမလုပ်ပါဘူးလို့ပြောပါတယ်။ဒါမှမဟုတ်ချက်ခံရေးပါတီရှင်ပြိုင်တဲ့နေရာတိုင်းမှာသူတို့ဝင်ပြိုင်တာမဟုတ်လို့သူတို့အနေနဲ့တိုင်းသားနေရာအားလုံးမှာဝင်ပြိုင်ရတဲ့သဘောမျိုးပြောပါတယ်။အပြောင်းလဲဆိုတဲ့စကားရနဲ့ပတ်သက်လို့တော့လက်ရှိအပြောင်းလဲမှာအပေါ်ယံသဘောမျိုးပဲတွေ့နေရပြီးတော့လူလူအများစုဟာဆင်းရဲမြဲဆင်းရဲနေတာမို့လို့စစ်မှန်တဲ့အပြောင်းလဲလိုအပ်နေသေးတယ်လို့ဒေါက်ဆန်းစုကြည်ကပြောပါတယ်။ဒါပေမဲ့လည်းနိုင်ငံတကာအထူးဖြစ်ဆိုရင်နောက်နိုင်ငံတွေဘက်ကမြန်မာနိုင်ငံရဲ့အပြောင်းလဲပေါ်မှာအကောင်းမြင်လွန်းနေတယ်လို့သူကဝေဖန်ပါတယ်။ဒီကလေးလုတ်တဲ့သတင်းစာရှင်းလင်းပွဲမှာတော့ဒီပြည်တွင်းပြည်ပနိုင်ငံတကာသတင်းတောက်900ဝန်းကျင်လောက်တယောက်ခဲ့ပြီးတော့သတင်းတောက်တွေရဲ့မိကွန်းအကြောင်းအရာအတော်များများကိုလည်းဒေါက်ဆန်းစုကြည်ကဖြေကြားသွားပါတယ်ခင်ဗျာ။